လူဦးရေ 2.3 သန်းတို့ခလုံးနေကြတဲ့ဂါဇာဒေသတောင်ဘက်ဆွန်းရာဖာမြို့မှာပောက်ကွဲမှုတွေဆက်ဖြစ်နေပါတယ်ပထမဆုံးထိုးစစ်တွေစတင်ခဲ့တဲ့ဂါဇာဒေသမြောက်ဘက်ပိုင်းဒေသတချို့မှာလည်းလက်ရှိချိန်ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်အပြည့်အစည်းတွေလည်းအတော်များပါတယ်ဂါဇာစီတီထဲကဇေတူအရက်မှာတနင်္ဂနွေနေ့မနေ့အထိရက်တွေနဲ့ချီတိုက်ပွဲမပြတ်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဂါဇာနဲ့အီဂျစ်နိုင်ငံနယ်စပ်ရာဖာမြို့ကိုထိုးစစ်ဆင်မှုအစ္စရေးကပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုတွေမပြတ်ပေါ်ပေါက်နေတာပါ။လူမှုကူညီရေးအဖွဲ့တွေကတော့လူသားချင်းစာနာမှုဆိုင်ရာဘေးဆိုးကြီးကြောင်နိုင်တယ်လို့သတိပေးထားတယ်လို့အမေရိကန်နဲ့အစ္စရေးရဲ့အခြားမဟာမိတ်နိုင်ငံတွေကလည်းအရက်သားတွေကိုအနိုင်ရမပြုဖို့သတိပေးပြောဆိုထားပါတယ်။အစ္စရေးနဲ့ဟာမတ်တို့ကြားရသက်တပတ်ကြာအပြစ်ခံရဆက်ရင်းနဲ့ဂါဇာမှာထိရင်ထားတဲ့ဒါဇင်နဲ့ချီတဲ့တစ္ဆက်ခံတွေကိုလုပေးရေးစစ်စံညီနိုင်မှုတွေမှာတိုးတက်မှုရှိတယ်လို့အစ္စရေးသတင်းမီဒီယာတွေကတနင်္ဂနွေနေ့မှာဖော်ပြပါဗျ။ဟာမတ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသရဲ့ကျန်းမာရေးဝန်ကြီးဌာနကတော့စစ်ပွဲစတင်ခဲ့တဲ့အချိန်ကလေးကပါလက်စတိုင်းကလူ3000နီးပါးသေဆုံးပြီးသူတို့ထဲက3ပုံနှစ်ပုံကတော့အမျိုးသမီးနဲ့ကလေးတွေငယ်တွေဖြစ်တယ်လို့ပြောပါဗျ။